ရခိုင်ပြည်နယ်မောင်နှံမြို့နယ်အတွင်းဒေသခံရခိုင်လူမျိုးနှစ်ဦးတေဆုံးမှုဖြစ်ပြီးတဲ့နောက်မှာနှစ်ဖက်အတိုင်းဝိုင်းဒေသခံတွေအကြားလုံခြုံရေးစိုးရိမ်မှုတွေဖြစ်နေသလိုနေနေလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိဖို့အရေးတကြီးလိုအပ်လာတဲ့အနေအထားဖြစ်လာနေတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့ရဲလုံခြုံရေးဘက်ကလည်းမောင်နှံဒေသရဲ့လုံခြုံရေးအင်အားပုံမှန်တိုးမြင့်ထားသလိုမွတ်စလင်မျိုးရည်တွေဝင်ပြီးစစ်ဆေးမှုတွေရှိနေလို့မောင်နှံဒေသခံမွတ်စလင်တူကပြောပါတယ်အတင်းစီကိုမဆုမွန်ကဆက်တွေ့နှင်းမြန်းတင်ပြထားပါရဲ့ရှင်
ဟုတ်ကဲ့ပါအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှံမြို့နယ်ရဲ့ဒီရက်ပိုင်းတွေအတွင်းမှာတော့ဒေသခံရခိုင်လူမျိုးနှစ်ဦးသေဆုံးမှုရှိခဲ့တဲ့အတွက်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့နေသားဆောင်တပ်တွေပူးပေါင်းပြီးနေနေရှင်းလင်းရေးတွေဆောင်ရွက်နေပါတယ်ဒီကနေ့မှာတော့မောင်နှံမြောက်ပိုင်းကမွတ်စလင်ကျေးရွာတွေထဲဝင်ပြီးစုံစမ်းစစ်ဆေးမေးမြန်းနေတဲ့အခြေအနေကိုမောင်နှံဒေသခံမျိုးတကြီးကျေးရွာသားမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကအခုလိုပြောပြပါတယ
်ဒီနေ့ကသူတို့ကနေနေရှင်းလင်းရေးလုပ်တယ်ဆိုပြီးတော့သူတို့ကရေတွင်းပြင်ရွာကိုလာပြီးတော့စစ်တယ်သူတို့ကစစ်တကကြတော့သူတို့ကအင်အားကြတော့တရားလောက်လာတယ်လို့ပြောတယ်စစ်တဲနဲ့နေရာဆောင်ပေါင်းပြီးတော့ဒီနေ့စစ်တဲ့ရေတွင်းပြင်ဆိုတဲ့ရွာနဲ့ဟိုတနည်းအလောင်းရတဲ့ရွာနဲ့ကနမိုင်ရှိမှလို့ဝေးတယ်မှာအဲ့မှာအလောင်းရတဲ့နေရာမှာအရင်ကတည်းကကျွန်တော်လူတွေရှိတယ်ရှိခဲ့တယ်အခုကအဲ့ဒီရွာမှာကျွန်တော်လူတွေကတယောက်မှမရှိဘူးပြီးတော့ဒီမှာကခါရှိယူသုတာရအချိန်မှာကျွန်တော်လူတွေကနေဝင်တာနဲ့ဘယ်သူမှရွာအပြင်ကိုတော့မဆွနဲ့အင်းအချင်းကိုတော့မဆွဲဘူးနောက်တစ်ချက်ကဟိုတနေ့အလောင်းရတဲ့နေရာနားမှာလည်းကျွန်တော်စစ်ဆေးစကန်တွေရှိတယ်သူကကျွန်တော်လူတွေကဒီလူများအချင်းမျိုးမှာသွားပြီးတော့ဒီလူလူတွေကိုထိုက်ခိုက်တယ်ဆိုတဲ့ဟာကကျွန်တော်ကြည့်ရတော့လုံးဝမသိနိုင်ဘူးဆိုတဲ့ဟာကတော့ကျွန်တော်ကစစ်ဆေးစကန်ပြောလို့ရတယ်
ပြည်ရဲ့နဲ့အစိုးရလုံခြုံရေးကင်းစခန်းတွေကိုအားအစေစက်ဖတ်သမားတွေကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်အစိုးရစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်တိန့်ချီဟာနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းရှောင်သွားခဲ့ရပါတယ်။တကယ်လို့နေမြေရှင်းလင်းရေးတိုင်းမှာမွတ်စလင်တွေကိုဥတီချက်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေမယ်ဆိုရင်တော့ဆက်နေရကြမယ်မထင်ဘူးလို့သူကပြောပါတယ
်။ဘာပြဿနာဖြစ်ဖြစ်ကျွန်တော်ကောင်းပေါ်ဘူးပုံစံနဲ့ဆိုရင်တော့ခြံနေတဲ့လူတွေကစွတ်တွေးမှာပေါ့အဲ့ဒါရှိတယ်။ဒီမှာမောင်တော်နဲ့ဒီပြည်တော်မှာပြဿနာတွေပေါ်လာတိုင်းလူတယောက်အသက်ဆိုင်ရာတိုင်းအဲ့ဒါကျွန်တော်မွတ်စလင်တွေလုပ်တယ်ဆိုပြီးတော့အခုပုံချပြီးတော့အလွန်အကျွံအင်အားသုံးပြီးတော့နေနေရှင်းလေးတွေလုပ်နေဆိုရင်ကျွန်တော်လူတွေအနေရမှာမဟုတ်ဘူး
မောင်နှံဒေသတွင်6နဲ့ကို9ဖမ်းသွားတဲ့ဒေသခံမရမာကြီးလူမျိုးနှစ်ဦးနဲ့ရခိုင်လူမျိုးနှစ်ဦးတို့တိုက်ခိုက်ခံရတဲ့အခြေအနေနဲ့ရခိုင်ဒေသခံနေသားမှာဆွေမှုတွေနဲ့ဖြစ်ပွားနေတဲ့အနေအထားကိုလည်းရခိုင်မျိုးသားပါတီရဲ့စစ်ရောင်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဆောဝေကအခုလိုပြောပြပါတယ
်ဒီမရမာကြီးနှစ်ယောက်နဲ့ရခိုင်အင်းနေရောက်ကလည်းစာဝဲနေရေးအတွက်ငါတော့ချရတယ်ပေါ့နော်သူတို့လေကလေးနဲ့လော်တက်ကလေးနဲ့တော့ချရတယ်ဒါပေမဲ့အဲ့ဒီနေရောက်လေရောက်တော့တယ်နောက်တကယ်နေရမှာပဲသူတို့ကိုဒီလေလီတဲ့တင်ရတွေနဲ့ပြေဆုံးနေတာတွေ့ရပါတယ်အဲဒါကြောင့်ဒီကျမတို့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပြည်အေးချမ်းမုံကပေါ့နော်မရရှိတဲ့အခြေအနေကိုပေါ်ပြနေတာပဲဆိုတော့ဒီလိုမျိုးပြဿနာတွေဖြစ်နေလို့ရှိရင်လေလုံခြုံရေးပိုင်းကဘာပဲဖြစ်ဖြစ်အားနည်းနေတာကိုလည်းတွေးနေရတယ်။အခုဒီဆုံးသွားတဲ့နေရာတွေကိုလည်းတော့ပို့အစီအစီရှိပါတယ်။အဲ့တော့မှသူတို့ဒေသသူတို့ရဲ့နေထိုင်တဲ့တိုင်းရင်းသားတွေရဲ့အသံကိုနားထောင်ပြီးတော့မှကျွန်တော်တို့ဗတ်ဆက်လုပ်တဲ့လေအဲပေါ်တော့အဲ့ဒါလေးတွေကိုသူဆက်လုပ်ဖို့ရှိကြတယ်လို့ပြောချင်ပါတယ
်။ရခိုင်ပြည်နယ်လွတ်တော်ကဘူတိတော်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တင်ကတော့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်ဆိုရမယ့်ပြည်တော်စုအစိုးရကိုရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အစီရင်ခံစာတင်သွင်းတိုက်တွန်းနေတဲ့အကြောင်းလည်းအခုလိုပြောပြပါတယ
်။အဲကျွန်တော်တို့ကြားသလောက်ဆိုရင်ကျွန်တော်လုံခြုံရေးကတော့အခုစခန်းဒီပဲဆိုတော့အာဒီအဲလုံခြုံရေးယူထားတာတော့ရှိတယ်ပြည်သူလူထုအပေါ်မှာအဲ့လိုဟာလာလုံခြုံရေးမပြည့်နိုင်ဘူးတရားဥပဒေစိုးမိုးမှုမရှိနိုင်ဘူးအဲ့ဒီအတွက်ကြောင့်အခုလိုဖြစ်ရတာဖြစ်တယ်ဒီပြည်သူတော်တဲ့သူစားတဲ့အခါမှာအလောင်းတွေကိုတော့ပြေးတာတော့မှကျွန်တော်တို့ဒီတက်ခင်ပြော်သားပြီးလာလူငယ်ရသူညာကပြီးတော့အဲ့လိုအဲ့တော့နေချင်းကိုဝင်ပြီးရှာလို့ရတယ်ဒီအလောင်းတွေကိုပြေးတယ်လို့အဲ့လိုဆိုကျွန်တော်တို့ကြားတယ်ဒီတော့ဒီအုပ်ရေးစုံရှိတဲ့အကြောင်းဒီအရေးပြဿနာတွေဖြစ်တဲ့အဲ့ဒီအကြောင်းဟာကျွန်တော်တို့ရခိုင်ပြည်နယ်သွားပြီးတော့ဒီကောတော့ကျွန်တော်တို့တော့ဒီတောင်ဝင်ယူထားတဲ့အချင်းအခအစိတ်ပိုက်တွေမှာကျွန်တော်တို့ပြည်သူလူထုကိုတော့လူ့ကျုံမှုပြင်နိုင်ဖို့အရေးကြီးပါတယ်။ဒီအုပ်ရေးစုံမှု အဲ့လိုပြနေအရေးကြီးပါတယ်ဒါတွေကိုလည်းကျွန်တော်တို့ကလက်တော်မှာသင်ကြားထားပြီးတာဖြစ်တယ်ဆိုတော့ကျွန်တော်နေပြောနေပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းကျေးဇက်တက်ခိုင်မှုတွေနောက်ပိုင်းနေပြည်တော်ရှိလိမှုတွေအတွင်မှာတော့ရိုဟင်ညာမွတ်စလင်တွေအပေါ်မှာစစ်တပ်ဘက်ကလူမျိုးတုံးတက်ချက်မှုအထိလူခွေချိုးဖောက်မှုတွေဆူဆူဝါးဝါးကျူးလွန်နေတယ်ဆိုပြီးကုလသမဂ္ဂဘာဝင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝန်ကဆွဆွဲပြောဆိုထားကြတာပါမြန်မာအစိုးရဘက်ကတော့ဒီပေါ်မှာငင်းဆန်ထားပြီးတစ်ဖက်နိုင်ငံကိုတိန့်ဆောင်သွားတဲ့ဒုက္ခသည်တွေအရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်